ုးခုနှစ်ထဲမှာ American Network အပါအဝင်ဒီဥရောပနိုင်ငံတချို့မှာ 5G ကွန်ရက်တွေစားဖို့ပြင်နေကြပြီဆိုတော့ 5G ပစ္စည်းတွေနဲ့အပြိုင်ဆိုင်ထုတ်ပြန်ကြပြီကိုသားညုံကြီးအထူးသဖြင့် smartphone ကုမ္ပဏီတွေပေါ့
စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ Mobile World Congress ကုစည်းကဝဲကြီးမှာ 5G ကွန်ရက်အတွက်ဆင်သစ်ဖြစ်နေပြီဆိုတဲ့ဖုန်းသစ်တွေကို smartphone ကုမ္ပဏီတွေကအပြိုင်ပဲသူထက်ငါမိတ်ဆက်နေကြတာမဟုတ်လားမဆင်းရမော
အခုလက်ရှိအမြန်ဆုံး 4G LTE ထက်ကိုဒီ download speaker အနည်းဆုံး10ဆပိုမြန်မယ်လို့ဆိုရဲ 5G ကွန်ရက်ဖြတ်ပြီဆိုလို့ရှိရင်အမြန်ဆုံးဝန်ဆောင်မှုရဖို့က 5G smartphone တို့ပဲလေတကယ်တမ်းပြောရမယ်ဆိုရင်တော့ 5G မြန်လုံးမြင့် internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေက 5G ကွန်ရက်ဖြတ်တာကအထင်ရှားနိုင်ပါသေးတယ်ဒီကြားရဲမှာကိုကဘယ်လို5G ဖုန်းတွေသုံးမလဲဆိုတာရွေးချယ်နိုင်ဖို့ရွေးချယ်ကြရရှိနေတာကတော့ကောင်းတယ်လို့ပြောရမယ်ရှင်
ဒီတော့ဆက်သွယ်မှုအခြေခံနဲ့နောက်ဆုံးပေါ်ပစ္စည်းတွေကိုမိတ်ဆက်ကြတဲ့ MWC ကုမ္ပဏီဝယ်ကြီးမတိုင်ခင်ကလေးက Samsung ကုမ္ပဏီက 5G နဲ့သုံးဖို့ဆိုတဲ့ဒီ Galaxy S10 5G ကိုကြိုးပြီးတော့မိတ်ဆက်ခဲ့တာမဟုတ်လားဗျ။တခြား Galaxy S10 ဖုန်းတွေက March လောက်ကျရင်ရောင်းတော့မယ်လို့ကြေညာထားပေမဲ့ Galaxy S10 5G ဖုန်းတော့မပါပါဘူး။ပြောရမယ်ဆိုရင်တော့ smartphone ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်တွေဖြန့်တော့မှပဲ 5G ဖုန်းကလည်းကောင်းကောင်းအလုပ်လုပ်ပါလိမ့်မယ်။
5G ကွန်ရက်အစစ်မြစ်တဲ့နိုင်ငံတွေမှာ 5G ကွန်ရက်ကိုချက်ချင်းတော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြန့်နိုင်အောင်မှာမဟုတ်ပါဘူး။ဒါကြောင့်နောင်ထွက်ဖို့ရှိတဲ့ဖုန်းတွေတိုင်းကတော့ 5G နဲ့သုံးလို့ရနိုင်သေးတဲ့ဖုန်းတွေမဟုတ်ဘူးလေ။ဒါပေမဲ့ဒီမြစ်ဒီ MWC ကုမ္ပဏီပြပွဲကြီးမှာ 5G အသားပေးကြော်ငြာခဲ့တဲ့ဖုန်းတွေထဲမှာ Huawei ရဲ့ Mate X ဆိုတဲ့ဖုန်းကတော့ထူးတယ်ပြောရမယ်။သူကခေါင်းလို့ရတဲ့ဖုန်းဖြစ်တဲ့အပြင် 5G ကွန်ရက်အတွက်အဓိကထုတ်တဲ့ smartphone လည်းဖြစ်တယ်ဆိုတော့ Samsung ရဲ့ Galaxy Fold ခေါင်းဖုန်းထက်ကိုတာသွားတဲ့ 5G ဖုန်းဖြစ်နေတာကို
Samsung Galaxy Fold ကဆောက်ဖုန်းလိုဖွင့်လိုက်လို့ရှိရင် tablet computer လိုဖြစ်သွားတဲ့ခေါင်းဖုန်းမျိုး။ Huawei Mate X ကတော့ဆောက်အဖုန်းနှစ်ခုကိုဖြန့်လိုက်သလိုလုပ်ပြီးတော့သုံးလို့ရတဲ့ခေါင်းဖုန်းမျိုး။ဒီဖုန်းရဲ့ download speed ကတစ်စက္ကန့်ကို 4.6GB မြန်တဲ့ 5G ဖုန်းလို့ Huawei ကတော့ပြောတာပဲ။ဒီကလည်း Samsung ခောက်ဖုံးတဲ့ $600 လောက်တောင်မှပိုများတယ်။ကလုံးကို $2600 လောက်နဲ့ရောင်းပါတယ
်။ MWC ပြပွဲကြီးမှာ 5G ဖုန်းကိုနောက်ထပ်မိတ်ဆက်တဲ့ကုမ္ပဏီကတောင်ကိုရီးယားကုမ္ပဏီ LG ပါ။ LG V50 Thin Q ဖုန်းတက 5G ကွန်ရက်နဲ့သုံးနိုင်တဲ့ဖုန်းနဲ့ဒီဖုန်းကလည်းခောက်ဖုံးတစ်မျိုးပဲ။သူကတော့ Samsung နဲ့ Huawei နဲ့မတူတာ။ရိုးရိုးဖုန်းကိုပဲနောက်ဖုန်းတစ်ခုနဲ့ထပ်ပြီးတော့ချိန်လို့ရအောင်လို့လုပ်ထားတာ။မြင်အောင်ပြောမယ်ဆိုရင်တော့ဖုန်းတစ်ခုကိုဘေးတိုက်ရှင်ပြီးတော့ဆက်လိုက်ပြီးတော့ဖုန်းတစ်ခုရဲ့ဖြစ်သွားအောင်လုပ်လို့ရတယ်။ဖုန်းစခရင်နှစ်ခုကိုတွဲပြီးတော့မှတစ်ခုလဲလို့လည်းတုံးလို့ရမယ်။တစ်ခုချင်းစီတက်တက်လည်းတုံးလို့ရမယ်။ 5G ကိုရဲနဲ့ချိန်ထားရင် download speed ရော upload speed ပါ 4G ဖုန်းထက်ကိုအဆ20ပိုများမယ်လို့ကြေညာထားတာပဲ
။အခုလိုမျိုး 5G ဖုန်းတွေပြန်ပွဲထုတ်နေကြတာကအမျိုးစုံပဲ။လုံနိုင်တဲ့ function တွေကလည်းအစုံပဲလို့ 5G ကွန်ရက်နဲ့ပတ်သက်လို့အဓိကတုံးတက်တဲ့ Open Signal ကုမ္ပဏီရဲ့ဒုက္ခထ Ian Falk ကပြောပါတယ်။
This year we're seeing a number of 5G handset announcements, both just before Mobile World Congress with Samsung and at Mobile World Congress. What's striking about the handsets we're seeing?
ဒီနေ့တော့ 5G smartphone တို့တို့များကိုမိတ်ဆက်ကြတာသိရပါတယ်။ Samsung က Mobile World Congress ပြပွဲကြီးမတိုင်ခင်တည်းကမိတ်ဆက်တယ်။ Mobile World Congress မှာလည်းကြော်ညာမိတ်ဆက်နေကြပါတယ်။အခုတွေ့ရတဲ့ဖုန်းတွေရဲ့အထူးခြားချက်က 5G modem ပါတဲ့ 4G ဖုန်းတွေမဟုတ်ဘဲ 5G ကွန်ရက်ကိုအပြည့်အဝအသုံးချနိုင်တဲ့ဖုန်းမျိုးတွေဖြစ်တာပါ။ Phone screen တွေပိုကြီးလာတယ်။စွန်ပုံစံတွေဒီဇိုင်းတွေကလည်းတစ်ခုနဲ့တစ်ခုမတူကြဘူး 5G ဉာဏ်လုံးမြင့်ဆက်သွယ်မှုကိုကောင်းကောင်းပုံလို့ရတဲ့ function တွေကလည်းမတူခြားနိုင်ကြတာတွေ့ရပါတယ
်လက်ရှိထက်ကိုအင်တာနက်ဆက်သွယ်မှုအစပေါင်းများစွာပုံမြန်မဲ့ 5G ကွန်ရက်ကိုလောလောဆယ်စသုံးနေတဲ့နိုင်ငံတွေကကမ္ဘာမှာတိတ်ကိုနည်းပါသေးတယ်ကြည်ကြည်ပြန့်ပြန့်ကွန်ရက်ဖြန့်နိုင်ဖို့အတွက်တယ်လီကောင်းကုမ္ပဏီတွေက hardware တွေအခုမှတက်စနေကြတော့ကာနာသုတေသနလုပ်ငန်းရဲ့ခန့်မှန်းချက်အရဆိုရင်တော့2023ခုနှစ်အကုန်လုံးမှာမြောက်အမေရိကဂျပန်နဲ့တရုတ်နိုင်ငံတို့ရဲ့လူဦးရေ90ရာခိုင်နှုန်းလောက် 5G ကွန်ရက်ကိုသုံးနိုင်ကြမှာတဲ့
အခုနှစ်ထဲမှာတော့အကန့်အသတ်နဲ့ 5G ကွန်ရက်ကိုစသုံးနိုင်ကြမှာပါဒါမှမဟုတ် 5G ကွန်ရက်အကြောင်းနဲ့ဒီကွန်ရက်ကိုသုံးလို့ဘယ်လောက်ကျိုးထူးမလဲဆိုတာကိုအများနားလည်အောင်ကြော်ညာဖို့တော့လိုမယ်လို့ Ian Falk ကတော့သုံးသပ်တယ်ဗျာ
We're going to see launches in Europe, Asia and North America in 2019 with commercial services.What's really going to be interesting is
we're about Asia and North America nations ဒီဘက်ပြည်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအခု2019ခုနှစ်ထဲ 5G ဝင်ဆောင်မှုကိုစပေးကြတာမြင်လာရတော့မှာပါ 5G ကိုသုံးရင်ဘယ်လောက်အကျိုးရှိလဲဆိုတော့လက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေကဖုန်းသုံးသူတွေကိုဘယ်လိုဆွဲဆောင်ရှင်းပြမှာလဲဆိုတဲ့ကိစ္စကတိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ် Mobile World Congress ကြော်ဝင်မှာလည်းတွေ့နေကြနိုင်ရပါတယ်ဆက်သွယ်ရေးဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်ကလည်း 5G ဖုန်းတွေကိုရောသူတို့ပေးမဲ့ 5G ဝင်ဆောင်မှုကိုပါဘလောက်ကောင်းနေဆိုတာကြော်ညာလာကြမှာကိုမကြောက်ရင်တွေ့လာရတော့မှာပါ 4G ကွန်ရက်ဆက်သွယ်မှုကနေ 5G ကိုရဲ့ဆက်သွယ်မှုကိုပြောင်းနေဘယ်လိုအကျိုးတွေရှိလာမလဲဆိုတဲ့ကြော်ညာတွေမကြာခင်တွေ့လာရပါလိမ့်မယ
်။ 5G မြန်လုံးမြင့်အင်တာနက်ကွန်ရက်အကြောင်းကိုစမတ်ဖုန်းတွေကိစ္စကိုပဲအဓိကပြောပြနေပေမယ့် 5G ကိုရဲ့နဲ့တုံးဖို့ထွင်ထားတဲ့တခြားပစ္စည်းတွေလည်းအများကြီးကိုဘာစီလိုနာမှာလုပ်တဲ့ဒီ MWC ပြပွဲကြီးမှာမိတ်ဆက်ကြတယ်လေ။လေယာဉ်ဆိုင်ပြိုရေးကဏ္ဍကစားလို့ဒီဆေးဘက်ဆိုင်ရာကဏ္ဍအထည်ကို 5G ပစ္စည်းတွေမှာမျိုးစုံပဲဆက်ရုပ်တွေရောဂိမ်းတွေရောတစ်ခုနဲ့တစ်ခုချိတ်ဆက်သုံးနိုင်မဲ့ 5G connected ပစ္စည်းတွေလည်းအစုံပဲ
5G ကိုဖြတ်ဖို့အတွက်လိုအပ်တဲ့ hardware ပစ္စည်းတွေအဓိကထုတ်တဲ့ကုမ္ပဏီ၃ခုမှာ Huawei ကလည်းတစ်ခုပါနေပါတယ်ဒီတော့ကိုယ့်ရဲ့လုံခြုံရေးပိုင်းအတွက်စိုးရိမ်မှုတွေကလည်းရှိနေကြတယ် Huawei ကုမ္ပဏီကတစ်ဆင့်တရုတ်ဆိုရကထောက်လန်းတယ်လို့ American ဆိုရကဆွဆွဲထားတာကြောင့်ပါတချို့နိုင်ငံတွေဆိုလို့ရှိရင် 5G ကွန်ရက်အစင်းမြင့်တဲ့နေရာမှာ Huawei ပစ္စည်းတွေမသုံးဘူးလို့တော့မှကြီးညာထားကြတာမဟုတ်လားဗျနောက်တစ်ခုကအင်တာနက်ကွန်ရက်တစ်ခုထဲမှာမတူတဲ့ပစ္စည်းတွေကိုကျိုးမဲ့ချိတ်ဆက်သုံးတဲ့အခါ 5G ကွန်ရက်ကဘယ်တော့မှစိတ်ချလက်ချသုံးလို့ရနိုင်မလဲဆိုတာကလည်းမိကုန်ထုတ်စရာဖြစ်နေတယ်ဗ
ျ IHS Market Research Company ကဒီ smartphone တွေနဲ့ပတ်သက်လို့အဓိကကြွမ်းကျင်တဲ့သူ Greg Shannonman ကတော့ 5G ကွန်ရက်ဖြန့်ဖို့တက်ဆင်ပေးတဲ့ကုမ္ပဏီတွေရော 5G ဆက်သွယ်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါSightseeing ကိုသုံးလို့ဘာတွေထူးမလဲဆိုတာတိတိကျကျရှင်းပြဖို့လိုမယ်လို့ပြောရခဲ
့ You have to show what the user benefit is and I think right now this is still being worked out exactly what that is
အသုံးပြုတွေအတွက်ဘယ်လိုအကျိုးရှိမှလဲဆိုတာပြဖို့လိုပါတယ်လောလောဆယ်မှာတော့ 5G ကနေဘယ်လိုအကျိုးတွေရနိုင်မလဲ 5G သုံးလို့ရတဲ့ပစ္စည်းတွေကနေသုံးတဲ့သူတွေကိုဘာတွေပေးနိုင်မလဲဆိုတာကိုလေ့လာနေကြတဲ့အဆင့်မှာပဲရှိနေပါသေးတယ်ဝန်ဆောင်ကဘယ်လောက်ယူမလဲ data plan ဈေးကိုရောဘလို့တက်မှတ်မှာလဲဆိုတာချိန်နေကြတော့မှာအစပိုင်းတော့ LTE အတွက်ယူတဲ့ဝန်ဆောင်ကနေတိတ်မကွာတော့ပါဘူး 5G ကွန်ရက်နဲ့ပတ်သက်လို့အခုလိုစဉ်းစားတက်မှတ်မယ်ကိစ္စတော်တော်များများရှိနေပါသေးတယ
်ဆော့ဖုန်းဆက်သွယ်ကုမ္ပဏီတွေက 5G ညလုံးနှင့်အင်တာနက်ဝန်ဆောင်မှုပေးမယ်လို့ကြေညာထားကြတာအခုနှစ်ထဲမှာတော့တကယ်ပေးနိုင်တော့မှာပါဒါပေမဲ့လူတိုင်း 5G ရဲ့အကျိုးကိုအတိုင်းအတာပြေဝခံစားနိုင်ကြဖို့ကတော့ပြစ်ပြီးကြားလိုက်အောင်မယ်မဆင်ပါဘူး
တေချာရာကတော့ဒီဈေးကြီးတဲ့နောက်ဆုံးပေါ် 5G ပစ္စည်းတွေကိုသုံးနိုင်ကြသူတွေကတော့ 5G ရဲ့ထူးခြားမှုကိုအရင်ဆုံးအသုံးချနိုင်ကြမှာပါဒါပေမဲ့အများစုအတွက်ကတော့ 4G LTE ချက်ကိုအင်တာနက်ဆက်သွယ်မှုအစ20ပုံမြင်မယ်လို့ဆိုရဲ 5G ကိုရက်ကိုလက်တွေ့သုံးနိုင်ဖို့ကအချိန်ကြာနိုင်ပါသေးရဲ့ရှင်